နိုဘမ်ဘာ3ရက်နေ့ကကျင်းပခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာ Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကပြန်တဲ့ Joe Biden တို့အကြိမ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာမဲတွေကိုဆက်ပြီးရေးတွက်နေတယ်မှာပဲခြေတပရင်းနေနဲ့တောက်ကြအစောပိုင်းတွေမှာသူတို့ကိုထောက်ခံသူတွေကြားဆန္ဒပြပွဲတွေကျင်းပနေပြီးရေဘူးအားဖြင့်တော့ငြင်းငြင်းချမ်းချမ်းရှိနေတာပါ Joe Biden အတွက်ကိုယ်စားလှယ်မဲအခြေအတွက်တစ်ဖြည်းဖြည်းပိုများလာတဲ့ပုံပေါ်နေတဲ့မဲရေးတွက်တဲ့လုပ်ငန်းရှင်ပေါ်မှာသမ္မတ Trump ရဲ့ပြင်းထန်တဲ့စိန်ခေါ်မှုကြောင့်နှစ်ဖက်စလုံးလုံးလုံးကြကြရှိနေတာဖြစ်ပါတယ်။မဲရေးအတွက်တိတ်မကွာပဲဖြစ်နေတဲ့ Arizona ပြည်နယ်မှာတော့ Phoenix မြို့ Maricopa County ရွေးကောက်ပွဲဌာနရုံးရှိမှာနှစ်ဖက်ထောက်ခံသူတွေကြားစစ်သည်တွေကခဏတာလုံးထွေတပ်ပုတ်မှုတွေဖြစ်ပွားခဲ့ပါတယ်။ရုံးထဲမှာမဲရေးတွက်နေချိန်မှာအပြင်မှာလက်နက်တွေကင်ဆောင်ထားတဲ့လက်ရာရင်းအဖွဲ့တွေအများအပြားစုရုံးရောက်ရှိလာတာကြောင့်ရုံးရုပ်တဲတဲဖြစ်သွားခဲ့တာပါ။Pennsylvania ပြည်နယ် Philadelphia ဘက်မှာတော့ရဲတွေထူးထူးထပ်ထပ်ချထားပြီးအတားအဆီးတွေနဲ့ခြားထားတဲ့အတွက်ငဖက်ဆန္ဒပြသူတွေကြားထိတ်တန့်ရင်ဆိုင်မှုတိတ်မရှိလာပါဘူး။ Georgia ပြည်နယ် Atlanta, Michigan ပြည်နယ် Detroit, Nevada ပြည်နယ်က Las Vegas နဲ့ Wisconsin ပြည်နယ်က Milwaukee လို့နှစ်ဖက်အကြိမ်နဲ့ရှင်တင်းရတဲ့ပြည်နယ်တွေကမြို့ကြီးတွေမှာတော့အခုလိုတင်းမာမှုတွေကိုတွေ့နေရပါတယ်။